EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခံစားခွင့်တွေပြန်ယူသိမ်းမှုအတွက်ကမ္ဘာလုံးဆိုင်ရာအလုပ်သမားအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်။စစ်ကောင်စီရဲ့လူခွင့်ရေးနဲ့အလုပ်သမားအရေးချိုးဖောက်မှုတွေကြောင့်ဆိုပြီးတော့အခုလိုတောင်းဆိုနေကြတာပါ။ EU ကအရေးယူလှုပ်ဆောင်ခဲ့မယ်ဆိုရင်ဘလို့အကျိုးဆက်တွေရှိလာနိုင်ပါသလဲ။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းချမ်းကပြောပြပါမယ်ရှင်
။ EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးခံစားခွင့်တွေကိုအမြန်ဆုံးပြန်ယူသိမ်းဖို့အတွက်ဥရောပကော်မရှင်ဥရောပပါလီမန်နဲ့ဥရောပကောင်စီတို့ကို Industrial All Europe နဲ့ Industrial All Global Union အဖွဲ့တွေကအော်တိုဘာလ26ရက်နေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအပြစ်မဲ့လူမှုကိုတပ်ဖြတ်တာ၊နှိမ့်ပန်းတာ၊ထောင်ချတာစတဲ့လူမဆန်တဲ့လုပ်ရက်တွေကို EU ကတုံ့ပြန်ဖို့တာဝန်ရှိတဲ့အတွက်ဆိုပြီးကမ္ဘာတဝန်းကအလုံသမားအဖွဲ့တွေကိုကိုယ်စားပြုပြီးတောင်းဆိုတာဖြစ်တယ်လို့ Industrial All အဖွဲ့ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေဟာလူသမိုင်းပေါ်ကအမဲဆက်တစ်ခုဖြစ်တယ်လို့ကမ္ဘာလုံးဆိုင်ရာအလုံသမားသမဂ္ဂ Industrial All ရဲ့လက်ထောက်အထွေထွေအတွင်းရေးမှူးချုပ်ကမဲအိုဇန်ကထုတ်ပြန်ချက်မှာပြောထားပါဗျ။ EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံကိုပေးထားတဲ့ GSP EPA လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစားခွင့်ကနေမြန်မာနိုင်ငံတွေကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မာလုပ်ငန်းရှင်တွေအကျိုးအမြတ်တွေရနေတာပါ။ EU ကဒီလိုပေးထားတာဟာဖွံ့ဖြိုးဆဲမြန်မာနိုင်ငံမှာလူအခွင့်အရေးအလုံသမားအခွင့်အရေးတွေတိုးတက်လာစေဖို့ရည်ရွယ်ပြီးပေးတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့ဗဟိုကော်မတီဝင်ဒေါ်ခိုင်စာအောင်ကပြောပါရစေ။
အဲ့တော့ EU ရဲ့ရေးယူမှုက EPA ကိုရုပ်သိမ်းလိုက်မယ်ဆိုရင်ဘာဖြစ်လာနိုင်တယ်လဲဆိုတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့သူတွေအနေနဲ့ EU ကိုပစ္စည်းတင်ပို့တဲ့အခါမှာဒါအခွင့်ပေးရမယ်ဆိုတာဖြစ်လာတာပေါ့နော်။ဒီ EPA ကိုရုပ်သိမ်းနေဆိုတာကကုမ္ပဏီတွေမြန်မာပြည်မှာမလုံနေတော့ဆိုတဲ့သဘောမျိုးမဟုတ်ဘူးကုမ္ပဏီတွေဒီ EU ကိုကွန်မြူစီတင်ပို့တဲ့အခါမှာအခွင့်အရင်တော့လိုကင်းလွခွင့်မရတော့ဘူးဆိုတဲ့သဘောပေါ်တာဖြစ်ပါတယ်ဒါကြောင့်မလို့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာပြည်မှာသူတို့ဆက်လုပ်ကောင်းလုပ်နိုင်တယ်ဒါပေမဲ့ EU ကိုပို့လို့ရှိရင်တော့သူတို့အခွင့်ပေးရမယ
်မြန်မာနိုင်ငံကအလုပ်သမားတွေဟာအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့စစ်အာဏာရှင်ရဲ့နှိမ်ပန်းမှုတွေအောက်မှာနေထိုင်နေရတာကြောင့်ဒီလိုဒီမိုကရေစီမဆန်တဲ့ရက်စက်တဲ့အာဏာရှင်ကိုစီးပွားရေးပိတ်ဆို့မှုတွေလုပ်ပေးဖို့မြန်မာနိုင်ငံတွင်းအလုံသမားအဖွဲ့အစည်းတွေကတောင်းဆိုထားကြောင်း Industrial All အဖွဲ့ကပြောပါတယ်။အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါတဲ့အလုံသမား3သိန်းလောက်ကိုအလုတ်ကနေထုတ်ပယ်လိုက်ပြီးတော့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုကန့်သက်ချုပ်ချယ်တာဟာထင်ရှားလွန်းကြောင်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကုန်သွယ်ရေးအထူးခံစားခွင့်တွေကို EU ဘက်ကပြန်ရုပ်သိမ်းမဲ့အစီအစဉ်အကောင့်ထဲပေါ်လာပြီးဆိုရင်တော့မြန်မာအလုံသမားတွေထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတာပ
ါဒီအခွန်ကိုမပေးခြင်းလို့မြန်မာပြည်ကနေပြီးတော့မှစီးပွားရေးလုပ်ငန်းတွေကရပ်ဆိုင်းပြီးတော့ထွက်သွားမယ်ဆိုလို့ရှိရင်တော့အဲ့လိုထွက်သွားတဲ့လုပ်ငန်းတွေမှာရှိတဲ့အလုံသမားတွေကတော့အလုံအကိုင်းကြီးဆုံးရှုံးသွားနိုင်တဲ့အနေအထားတွေရှိပါတယ်သို့တော်လည်းပြည်နိုင်ငံမှာပဲဖြစ်ရစီးပွားရေးလုပ်တဲ့ဆိုရင် export import လုပ်တဲ့ဆိုရင်အခွန်ပေးရတယ်ဆိုတာကထုံးစံပဲဖြစ်ပါတယ်ဒါကြောင့်မို့လို့ဒီEU ကနေဒီလိုရုပ်သိမ်းတဲ့ဟာကအလုံသမားတွေပေါ်မှာထိခိုက်နေတာမှုရှိမလားဆိုတာနဲ့ပတ်သက်ရင်တော့အလုံရှင်တွေဒီရင်းနှီးမြှုပ်နှံတဲ့သူတွေရအဆုံးဖြတ်ချက်ပေါ်မှာပို့ပြီးတော့မှုတည်တယ်လို့ပြောရမှာဖြစ်ပါတယ
်။ EU ကပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုမြန်မာနိုင်ငံက2013မှာစပြီးရခဲ့တာပါ။အဲ့ဒီနောက်ပိုင်းကစလို့မြန်မာအထည်ချုပ်လုပ်ငန်းမှာလာရောက်ရင်းနှီးမြှုပ်နှံသူတွေများလာပြီးအလုံကန်အရေးအတွက်9သိန်းလောက်အထိပေါ်လာခဲ့ပါတယ်။ COVID ကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုတ်လက်မဲ့နှုံများလာတဲ့မြန်မာနိုင်ငံဟာ2021ပထမနှစ်ဝက်အတွင်းမှာအလုတ်ကင်တန်းပေါင်း 1.2 တန်းလောက်ဆုံးရှုံးခဲ့တယ်လို့အပီပီဆိုင်ရာအလုတ်သမားရေးရအဖွဲ့ ILO ကဇူလိုင်လ19ရက်နေ့မှာထုတ်ပြန်ထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်တာကြောင့်တခြားနိုင်ငံတကာလုပ်ငန်းကြီးတွေကလည်းလုပ်ငန်းတွေရပ်ပစ်ပြီးမြန်မာနိုင်ငံထဲကနေထွက်သွားနေကြပြီလို့အလုတ်သမားအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
။ကိုငင်းချမ်းတင်ပြခဲ့တာပါရှင်။